တရုတ်ထူးကိုစလေတန်ရှိကျွန်းဟာမြန်မာနိုင်ငံကိုဒီဇွန်လ18ရက်အင်္ဂါနေ့ကရောက်ရှိခဲ့ပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာမှာနေဆက်ပြည်ညင်းရေးနဲ့အပြန်အလှန်အကျိုးတူကိစ္စတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်။ဆံမြောက်ဒေသမှာစစ်ရေးတင်းမာမှုတွေတကြောပြန်ဖြစ်လာနေတဲ့အချိန်မှာပဲဒီခီးစဉ်ဖြစ်လာတာကြောင့်နေဆက်ပြည်ညင်းရေးကိစ္စတွေဆွေးနွေးတာဖြစ်မယ်လို့သုံးသပ်ယူဆကြတာတွေလည်းရှိပါတယ်။ကိုဝင်းမင်းကဆက်သွယ်မိမြန်တပြထားပါတယ်ရှင်။
ဟုတ်ကဲ့လာမယ့်2025ခုနှစ်မှာရွေးကောက်ပွဲလုပ်ဖို့ပြင်နေတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြီးခဲ့တဲ့ပတ်စနေကပဲပြောပြီးအခုတရုတ်အထူးကိုယ်စားလှယ်ခီးစဉ်ဖြစ်လာတာကထူးခြားတယ်လို့သုံးသပ်သူတွေကပြောပါတယ်ပြည်ရဲ့ AP လာစန်းကပဲမြန်မာကိုလာခဲ့ပြီးရှမ်းမြောက်ပြည်ရဲ့ရေမှာဂျာဝင်ပေးခဲ့တဲ့တင့်စီကျွမ်းအခုခီးထူးကြတာကိုတရုတ်မြန်မာရေလေလာသူဒေါက်တာလှကျော်စောက
မြောက်ပိုင်းမဟာမိတ်ဖွဲ့နဲ့အပြစ်ခတ်ရက်ဆဲပြီးတဲ့နောက်တင်းခွက်တော့အပြစ်ခတ်ရက်ဆဲရုံနဲ့မဟုတ်ဘူးတဲ့နိုင်ငံရေးရဆက်လက်ဆွေးနွေးဖို့ပါလို့တဲ့ဆက်လက်ပြီးလှောက်ဆောင်ရမယ်လို့ပြောထားတယ်ဗျာအဲ့ဒီအတွက်လည်းအပွားပြန်တိခောက်ကြည့်နေတာထင်တယ်အခုနေဆက်တရုတ်နဲ့ဆက်ဆက်နေတဲ့နေဆက်တီတလျှောက်လုံးကတိုင်းရင်းသားနဲ့နိုင်ငံလက်ထဲစီအကုန်ရောက်ကုန်ကြပြီလေအဲ့ဒီနေဆက်တီကတိုင်းရင်းသားအဖွဲ့ကြီးရှိလဲအိကြဆွမ်းကမကြခဏဝင်ထွက်သွားလာနေတယ်အဲ့ရလူတွေကလည်းဒီဘက်မှာခေါ်တွေ့နေတယ်လို့ကြားတယ်ဗျာအဲ့တော့တိုင်းနိုင်ငံစီးအရှိန်လျှော့ဖို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ဖို့အတွက်ကြိုးစားပြီးလုပ်နေတယ်ထင်တယ်ဒီတိုင်းသွားရင်တော့ပမာပြည်ကြီးကအချိန်လေးဆိုးတယ်ဆိုးဖို့ပဲရှိတာဟုတ်နောက်တစ်ခုကဟိုနေဆက်ကုံတွေကြီးတွေပြန်ဖွင့်ဖို့လည်းကြိုးစားနေပုံရတယ်ဗျာဒီဥက္က
ဒါအပြင်ဒီနှစ်စံဇန်နဝါရီလမှာစသဘောတူခဲ့တဲ့ဟိုင်ကင်းသဘောတူညီချက်6လကြာလာချိန်မြောက်ပိုင်းစီရီတင်မမှုတွေအောက်ဖြစ်လာတဲ့ဒီခီးစဉ်ရဲ့နောက်ထပ်ထူးခြားနိုင်တာကိုလည်းအမီမဖော်လို့တဲ့မြမအကြီးလေးလာသူက
ကျုပ်စီမံကိန်းကြီးရဲ့အောင်နေဆက်ကိစ္စတွေရဲ့ညီတော်သုံးဘွဲ့နဲ့ကိစ္စတွေရဲ့အကင်းမာနေတာရှိတယ်လို့ကျွန်တော်တို့မြောက်ပိုင်း2029စီစီအေးရီမှာစားရှုလို့အရမ်းတင်းမာနေတာရှိတယ်။ရခိုင်မတိုက်ပွဲပြင်းထန်လာတဲ့ကြောက်ဖြူမှာပြီးခဲ့တဲ့ရက်ကတိုက်ပွဲဖြစ်လာတယ်။ရခိုင်သူစီမံကိန်းတွေရှိနေရမှာတိုက်ပွဲမပြင်းထန်မှုသူစီမံကိန်းတွေမထိခိုက်ဖို့များလာကြိုးစားတာလားပေါ့နော်။ဟိုင်ကင်းကတော့အချိန်ကြီးမကောင်းလေပြီးခဲ့တဲ့ဆွေးရအချိန်ကြီးမကောင်းတော့ဝဲတော့ဆွေးဝင်နိုင်မလဲမသိဘူး။စက်သားတွေတောင်းလဲဖြစ်နိုင်တယ
်။ဒါဖြင့်ပြီးခဲ့တဲ့လမေလလေကပဲလုတ်ခဲ့ပြီးမအောင်မြင်ခဲ့တဲ့ငါးချိန်မြောက်ကုမင်းမျိုးကဆွေးနွေးပွဲပြီးဖြစ်လာတဲ့ဒီခီးစဉ်ရဲ့နောက်ထပ်ထူးခြားနိုင်တာကိုလည်းမြမအကြီးလေးလာသူစိုင်းကြည်စင်ဆိုက
ရုပ်ရဲ့ infrastructure ကျွန်တော်တို့တက်သူမြမနိုင်ငံပြည်မှာဆက်လုပ်ဆောင်ရှိရတာပေါ့နောက်ရခိုင်ထပ်ပိုင်းတို့တက်ပြည့်နေရတာတွေသူကွန်ဆန်ရှိပုံရတယ်အဲဒီတော့ကြောင့်မတည်ငြိမ်ဘူးလို့လည်းပြောလို့ရတယ်အခုလောလောဆယ် EA ကိုအချင်းချင်းကြားရမှာလည်းတန်ရှင်လေးတွေရှိနေကြတာလည်းရှိတယ်သူတို့ကကျင်းနဲ့ TNL လေးကြောင့်မှပြင်နေရတယ်ပေါ့နော်နောက်တစ်ခုက internationalon pressure အခုအကုန်လုံးအချင်းကြိုက်လို့ဖြစ်နေတာပေါ့နော်အခုဘောင်ဆန်းစုကြည်ဝင်းနေခရိုင်းနှစ်တွေမှာဒီလောက်အလိုတန်ယုံနေရနေပြီးတော့သူချာချာလောက်တာမျိုးမတွေ့ရဘူးလေအခုတန်ယုံ Facebook page ကနေလှုပ်ရှားကြပြီးတွေ့ရပြီးတော့ဒီရွေးကောက်ပွဲဆိုတဲ့တရားနဲ့ထွက်လာလေဒါအကုန်လုံးကတော့ peace and reconciliation council အောက်မှာတင်ယုံဖြစ်စီခြင်းနဲ့ဟာပေါ့နော်သွားပြီးတော့ align ဖြစ်နေတဲ့သဘောလိုနဲ့ယူဆလို့ရတယ်
အဲ့ဒီတော့ဒီရွေးကောက်ပွဲပြင်နေတာပြောပြီးရပိုင်းအတွင်းဒီခီးစဉ်ဖြစ်လာတာပေါ့ဒေါက်တာဟာကျော်စောကအခုလိုဆက်ထောက်ပြပါမယ
်အမေဝိုင်းပြောနေရွေးကောက်ပွဲကဘာသာကပဲပြောနေဘသူမှလည်းမယုံဘူးကျမကတော့ဒီရွေးကောက်ပွဲဖြစ်မယ်လည်းမထင်ပါဘူးဒါပေမဲ့သူတို့အတွက်ကတော့ဒါကြီးကပြဆွာမှာပေါ့နော်နိုင်ငံတကာကိုသူတို့ဒီမိုကရေစီပြန်ရဖို့လုပ်နေပါတယ်ပါတယ်ဆိုပြီးတော့အော်ရွေးကောက်ပွဲပြောပြီးတာနဲ့ဒီလူတွေရောက်လာတယ်ဆိုတော့တိုက်ဆိုင်မှုပဲဖြစ်မှာပေါ့ဗျာဒီခီးစဉ်ကြီးဆိုတော့အစိုးရကြီးကကြိုပြီးစီစဉ်ထားကြတာပဲ
ဒါပေမဲ့စိုင်းကြည်စင်စိုးကတော့အခုလိုမြင်ပါတယ
်ကိုယ်ချိန်မှာသူရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စကနိုင်ငံတကာအပိုင်းဝိုင်းအထူးသဖြင့်ကျွန်တော်တို့အနောက်နိုင်ငံတွေပေါ့နော်ဒီမိုကရေစီနိုင်ငံတွေအနေနဲ့ဒီရွေးကောက်ပွဲပေါ်မှာတန်တရားရှိနေတဲ့အချိန်မျိုးမှာသူအနေနဲ့ဒီ peace reconciliation negotiation ဆိုတဲ့ကောင်းတဲ့အောက်မှာဒီမိုကရေစီအပတ်ကစ်ဖြစ်တဲ့ဒီရွေးကောက်ပွဲဆိုတဲ့ဥစ္စာကိုသူတို့ပြန်ပေးလာပြီးတော့ဒီရွေးကောက်ပွဲကိုသူတို့အနေနဲ့ထောက်ခံတယ်ဒါမှမဟုတ်ရင်လည်းဒီလိုမျိုး endorse လုပ်ပြီးတော့အတူတူဆိုင်ရာရဲ့ထောက်ခံမှုအားမြင်လာအောင်ပြန်လုပ်တယ်လို့လည်းနားလည်လို့ရတယ်
ဒီပေါ်အမျိုးမဖော်လို့တဲ့မြမရေးသုံးသပ်သူကတော့
ဒီမှာသူတို့လိုချင်တဲ့ပုံစံအပြန်အလှန်ရင်းနှီးမြှုပ်နှံပြီးတော့အကျိုးစီးပွားအပြန်အလှန်ရှိတဲ့ပုံစံကိုတော့ဒီပုံစံနဲ့တွန်းနေလို့တော့မရဘူးသူအပြောင်းလဲလုပ်ရမယ်ဟုတ်စစ်တပ်ကအာဏာတည်နေနေပြီးရွေးကောက်ပွဲတခုခုလုပ်ပြီးတော့ဆက်ပြီးတော့နိုင်ငံကိုထိန်းသားရုံနဲ့ရတော့ပြည်လည်းမဟုတ်ဘူးသူတို့လိုချင်တဲ့ကြီးငြိမ်ပြီးတော့ရင်းနှီးမြှုပ်နှံလို့ရတဲ့စီမံကိန်းတွေလည်းပတ်လို့ရတဲ့အချိန်ကြီး ရောက်ဖို့မဖြစ်နိုင်ဘူ
း။တကယ်တော့အရင်ဗိုလ်ချုပ်မူကြီးတန်းရွှေထပ်ပေါက်ရယူခဲ့တဲ့2010ရွေးကောက်ပွဲတုန်းကမရှိခဲ့တဲ့စည်ရေးတင်မာမှုတွေအခုရှိပြီးပြင်းထန်နေတာမို့အဓိကအတိုက်ခံတွေနဲ့ဆွေးနွေးတာမရှိဘဲရွေးကောက်ပွဲထပ်ပေါက်မရနိုင်တော့ဘူးလို့သုံးသပ်သူတွေကထောက်ပြနေကြပါတယ်။